မြန်မာနိုင်ငံသတင်းနိုင်တိုင်းဖက်မှာစီရဲတင်းမာနေတဲ့အတွက်ထိုင်းမြန်မာနယ်စပ်ရှင်နောင်းပြည်နယ်ကရက်ပူရီနယ်စပ်ထိုင်းဖက်ကိုစစ်ဘေးရှောင်တွေခိုးလုံလာနေကြတာကြောင့်ထိုင်းအမှတ်25တပ်ရင်းမူဘုံမူကြီးကူမေဖတ်ဘိုရမ်ခေါင်နဲ့အဖွဲ့ဝင်တွေဟာဒီကနေ့မတ်လ23ရက်နေ့ကလာရောက်စစ်ဆေးခဲ့ပြီးတော့လုံခြုံရေးတွေပို့ပြီးတော့တိုးချဲ့ချထားလိုက်ပါတယ်။ဒီသတင်းကိုတော့ထိုင်းကနေမိုက်အေးမကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ရနောင်းပြည်နယ်တွေကိုမြန်မာနိုင်ငံတနင်္သာရီတိုင်းတွေကစစ်ဘေးရှောင်ပြီးပြီးခဲ့တဲ့လကစပြီးတိုက်ပွဲတွေဖြစ်တိုင်းထွက်ပြေးတိမ်းရှောင်လာနေကြတာပါမြန်မာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ KNU ပူးပေါင်းတပ်တွေဇက်တိုက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတဲ့ထိုင်းမြန်မာနယ်စပ်ကရာဘူရီနယ်သားတစ်ယောက်ကိုထိုင်းစစ်တပ်ကတပ်ဖွဲ့ဝင်တွေတိုးပြင်ချထားပြီး24နာရီအထူးစောင့်ကြပ်ကင်းနေနေပါတယ်အဲ့ဒီဒေသမှာလုံခြုံရေးရအကာအရန်တွေအပြင်လုံညုံရေးတပ်သားတွေတိုးချဲ့ချထားပြီးတင်းကျပ်တဲ့စစ်ဆေးမှုတွေပိုလုံလာတဲ့ဆိုပြီးထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလို့သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။ဆန်တဲ့သာသာဖြစ်တဲ့ဒီသမဘက်ဆန်မလေးဒီမှာဒီတိုင်းနေပါမယ်။အဲဒီမျိုးအိုက်ကြဆိုင်ကဖြစ်တဲ့ခါကျတော့တချို့စစ်ဆေးဆောင်တွေယာနဲ့ဖြီးပါတယ်။အဲဒီဒီဘက်ဆန်မမြေဒီဘက်ဆန်လာပြီးတော့ရှောင်မကြရှိတယ်။ကျွန်တော်ပြောနိုင်တာ10စုနှစ်လောက်အထိကတော့ဒါပထမဆုံးအကြိမ်ဖြစ်မယ်။ဒါအဲ့ဒီဟာတော့အဓိကပေါ့နော်။ဒီကြတာအဲ့ဒီစီးရီးပြန်လာမှုကိုခိုင်းမဲ့ချမ်း။အဲဒီမှာသူတို့ပြောတာသူတို့အဓိကတော့လေဟိုဝင်ထွက်သွားနေတဲ့ဟာမျိုးကြီး။အဲမျိုးနေရာတွေဆိုလို့ရှိရင်သူတို့ဟိုကာတာပေါ့နော်။ဟိုအဲဒါပြီးရခါကျတော့လုံခြုံရေးအဆောင်ထားပေါ့
။မလ7ရက်နေ့လုံးကတော့ထိုင်းအမှတ်25တက်ရင်မှုဘုံမူကြီးကုမိဖတ်ဘွန်ရန်ခေါင်နဲ့အဖွဲ့ဝင်တွေဟာနေဆက်ကိုလာရောက်စစ်ဆေးခဲ့ပြီးလုံခြုံရေးကိုတိုးမြင့်ချထားဖို့နဲ့ထွက်ပြေးလာတဲ့စစ်ဘေးရှောင်တွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့ကိစ္စတွေကိုဆွေးနွေးသွားခဲ့ကြပါတယ်။လက်တလောမှာမြန်မာဘက်ကတိုက်ပွဲတွေရပ်ဆိုင်းသွားပေမဲ့စိတ်ထရတဲ့အခြေအနေမရောက်သေးဘူးလို့လည်းဘုံမူကြီးကုမိဖတ်ကပြောကြားသွားခဲ့ပါတယ
်။သူကဒီအဲ့ဒီနိုင်ငံရဲ့တောင်ခံဟောပေါ့ဟိုဘလိုကောင်းလဲစစ်ဒီဆိုင်ရတောင်းခံပါတော့ဘုံပြောမှာစဲ
ဟုတ်ကဲ့
ဟုတ်ကဲ့ဒီမှာအဲ့ဒါမှာပြီးတော့ဆက်စီးရပါမှာလေ
ဟုတ်ကဲ
့အဲ့လိုမျိုးလုပ်လေဟိုအဲ့ဒီစနေကြောင်ဟိုတနေ့ပတ်ပြီးလို့ပြေးလာလူတွေတော့ဘာမှမလုပ်ဘူးပြီးတော့ပြန်သွားပါတော့တော့လည်းနေစရာစားစရာကြီးကြီးရင်ပေးတမရီအခြေခံစောင့်ရှောက်မှုလေးပေးအဲ့လိုမျိုးပဲလုပ်တယ်အဲပြီးတဲ့ခါကျရင်တော့ပြန်ပေါ့နော်ပြောမှာဆိုတဲ့အတော့မှာပြန်ပို့ရပါမှာဟုတ်ကဲ့
ခမ်းမြမနေဆက်တက်ပြည်နယ်ထဲမှာတော့မကြကနောက်ဆိုသလိုတိုက်ပွဲတွေဖြစ်တိုင်းထိုင်းဘက်ကိုစစ်ဘေးရှောင်တွေဝင်လာတာရှိပေမဲ့တနင်္လာရီတိုက်ပွဲကနေရနောင်းဘက်ကိုစစ်ဘေးရှောင်တွေဝင်လာတာကတော့ဆယ်စုနှစ်နှစ်ခုလောက်အတွင်းမှာဒါဟာပထမဆုံးအကြိမ်ဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်။လက်တလောမှာတော့မြန်မာနိုင်ငံတနင်္လာရီတိုက်ပွဲမှာစစ်ရေးမတည်ငြိမ်မှုတွေရှိနေသေးဖြစ်တာကြောင့်ထိုင်းဘက်ကတော့ပို့ပြီးတော့သတိထားပြီးလုံခြုံရေးကိုတိုးမြှင့်ချထားတာဖြစ်ပါရဲ့ရှင်။